ယူကရိန်းရှေ့ဘက်ခြမ်းကဖြစ်ပွားနေတဲ့တိုက်ပွဲတွေပြစ်ခတ်ရပ်ဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားသဘောတူညီမှုရခဲ့ပြီလို့ယူကရိန်းသမ္မတရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒေသရင်းတိုက်ပွဲတွေကတော့ချက်ချင်းရဆဲသွားနိုင်တဲ့အနေအထားမျိုးမတွေ့ရသေးပါဘူး။ပိုတိုဦးနေကထုတ်ပြန်တဲ့ယူကရိန်းသမ္မတရုံးရဲ့ကြေညာချက်ထဲမှာဖုန်းနဲ့ဆွေးနွေးမှုအတွင်းနှစ်နိုင်ငံခေါင်းဆောင်တွေဟာရေရှည်ပြစ်ခတ်ရဆဲရေးအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ငြိမ်းချမ်းရေးထူထောင်ဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့အကြောင်းယူကရိန်းသမ္မတရုံးကကြေညာချက်ကိုပြင်ဆင်ခဲ့ပါတယ်ဒီသဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဖော်ပြမထားပါဘူးအခုလပိုင်းနေ့အတွင်းယူကရိန်းအရှေ့ဘက်မှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့သဘုံတွေကြားတစ်ဖက်နဲ့တစ်ဖက်အပြင်းထန်တိုက်ခိုက်ခဲ့ကြတာပါရုရှားဘက်ကထုတ်ပြန်တဲ့တီးခြားကြေညာချက်တစ်ခုမှာတော့သမ္မတပူတင်နဲ့ပိုရိုရှန်ကိုတို့ကြားအပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးသဘောတူညီမှုမရခဲ့ဘူးလို့ဖော်ပြထားပါတယ်ယူကရိန်းပြည်ပခါတွေမှာရုရှားဟာပါဝင်ပတ်သက်မှုမရှိပေမဲ့ဒီပြည်ပခါတွေအတွက်ဖြေရှားဖို့သမ္မတနှစ်ဦးဆွေးနွေးနေတယ်ဆိုပြီးတော့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒေါနက်စ်နဲ့လူဟန့်စ်ဒေသတွေပါဝင်တဲ့ဒွန်ဘတ်စ်နယ်မြေမှာယူကရိန်းအစိုးရတပ်တွေရှိနေသေးသမျှအပြစ်ခတ်ရစေးဖြစ်လာနိုင်ဖို့အခြေအနေမရှိသေးဘူးလို့ဒေါနက်စ်ပြည်သူ့သမ္မတနိုင်ငံလို့ကိုယ့်ဘာသာအမည်ပေးထားတဲ့အဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗလာဒီစလဖ်ဘရစ်ကပြောဆိုရဲဆိုပြီးရုရှားသတင်းဌာနတစ်ခုဖြစ်တဲ့ RIA ကကိုကဖော်ပြပါရယ်ဒီအပြစ်ခတ်ရစေးနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုဖို့စော်လွန်သေးတယ်လို့အမေရိကန်သမ္မတဥပမာကတော့ပြောပါရယ်အစောပိုင်းတုန်းကတော့ယူကရိန်းရှေ့တောင်ပိုင်းကသွေးမြေကြားတပ်ဖြတ်မှုတွေရစမ်းအောင်သမ္မတပူတင်နဲ့မစ္စတာပိုရိုရှန်ကိုတို့တယ်လီဖုန်းကနေတဆင့်အမြင်ချင်းဖလှယ်ခဲ့ကြတယ်လို့ရုရှားသမ္မတပြောခွင့်ရကပြောပါရယ်ဒီလိုအကြမ်းဖက်မှုတွေရစဲနိုင်အောင်အပြေရှားဖို့လမ်းကြောင်းတွေနဲ့ပတ်သက်ပြီးတော့လဲသမ္မတနှစ်ဦးသဘောတူခဲ့ကြတဲ့အကြောင်းရုရှားသမ္မတပြောခွင့်ရဒီမီထရီကက်စကော့ဖ်ကပြောပါရယ်